'cause it only serves to make me more determined to achieve my final goal.
နာလဖိုင်နာဆန်အောင်အနေနဲ့ပေါ့နော် The role of the civil society organizations in women's empowerment ဆိုပြီးတော့မှာဒီကချင်စစ်ရှောင်စခန်းတွေပေါ့နော်အထူးသဖြင့်မိုင်းကြရံမှာရှိတဲ့ဒီကချင်စစ်ဘေးစစ်ရှောင်စခန်းတွေထဲမှာရှိတဲ့အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့သွားပြီးတော့မှလေ့လာခဲ့တယ်လေ့လာပြီးတော့မှစာအုပ်စာတမ်းတစ်ခုပြုစုခဲ့တယ်လို့သိရပါတယ်ဆိုတော့အဲ့ဒီဒီကချင်စစ်ဘေးစစ်ရှောင်စခန်းတွေထဲမှာရှိတဲ့အထူးသဖြင့်ကချင်အမျိုးသမီးတွေရဲ့စွမ်းဆောင်ရည်နောက်ပြီးတော့သူတို့ရဲ့လုံနိုင်ဇွမ်းပေါ့နော်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့စာတမ်းတစ်ခုပြုစုဖို့နန်းလဖိုင်နေနဲ့ဘလို့များစိတ်ကူးရခဲ့တာပါလဲရှင်
ဟုတ်ကဲ့ကျမဒီဟာကိုမပြုစုခင်ပေါ့နော်ကျမစဉ်းစားတယ်ဒီစပွဲပရိခါနဲ့ပတ်သက်ပြီးတော့ကျမလည်းတကယ်စိတ်ဝင်စားတယ်အဲနောက်ပြီးတော့ဒီကျမတကယ်ပဲဒီ research လုပ်ဖို့အတွက်စဉ်းစားတဲ့အချိန်မှာဒီစပွဲပရိခါကလူတွေတော်တော်များများကိုလည်းဒုက္ခရောက်စေတယ်သူတို့မှာပေါ့နော်လုံခြုံရေးမရှိတော့ဘူးဘဝအာဂမခံချက်မရှိတော့ဘူးပေါ့နော်ဒါပေမဲ့ဒီစပွဲကနေပဲပေါ့ဒီအမျိုးသမီးတွေကျမတို့အဲချင်းမျိုးသမီးတွေစစ်ဆောင်မျိုးသမီးတွေသူတို့ရဲ့မျောလင့်ချက်ရှင်တအောင်သူတို့ဘာတွေလုပ်နိုင်ခဲ့တယ်ဘလို့လုံးဆောင်နိုင်တဲ့ဆွမ်းအင်တွေရှိသလားလဲဆိုတဲ့ဥစ္စာနဲ့ပတ်သက်ပြီးတော့ကျမအဲ့စိတ်ကူးလေးနဲ့လုပ်ခဲ့တာဖြစ်တယ်အမျိုးသမီးတွေကပေါ့နော်ဒီပြိပခါနဲ့ကြုံတွေ့လာတဲ့အချိန်ပေါ့သူတို့မှာအများကြီးဒုက္ခရောက်တဲ့ဥစ္စာတွေရှိအဓိကအားဖြင့်တော့ဒီ gender based violence ဆိုတဲ့ခေါ်တဲ့လိင်ပိုင်းဆိုင်ရာခွဲခြားဆက်ဆံခြင်းနဲ့ပတ်သက်ပြီးတော့သူတို့ခွဲခြားဆက်ဆံခံရတာရှိရဲ့နောက်ပြီးကျတော့ပြိပခဖြစ်ပြီးတော့ထွက်ပြေးရတဲ့အချိန်လဲပေါ့မိသားစုနဲ့ပြေးရတယ်ပေါ့နော်များသောအားဖြင့်နောက်ပြီးကျတော့သူတို့မှအဲ့ဒီအချိန်မှာပဲသူတို့အတွက်ဒီမိသားစုကိုယ့်ရဲ့မိသားစုစားဖို့အတွက်လဲစားတော့ဖို့ရှာရတယ်ပြီးတော့မိသားစုလုံခြုံရေးအတွက်လဲအာကိုကလှုပ်ပေးရတယ်ဒါတွေအကုန်လုံးကသူတို့အတွက်အသစ်ဖြစ်နေရဲ့ပေါ့နော်ကျမတို့ဒီကချင်အမျိုးသမီးတွေကတကယ်တမ်းကျတော့ဒီပြိပခါနဲ့ကြုံတွေ့လာရတဲ့အချိန်မှာသူတို့မှာဒီလို responsibility ယူရတဲ့အချိန်မှာသူတို့မှာသူတို့တကယ်ပဲမလုပ်နိုင်ဘူးလို့ထင်ထားရခဲ့တဲ့အရာတွေကိုလုပ်နိုင်ခဲ့တဲ့အရာတွေကိုကျမတကယ်ပဲသိချင်လို့ပေါ့နော်နောက်ပြီးကျတော့ဒီအမျိုးသမီးတွေကဒုက္ခတဲ့စခန်းတွေမှာဆိုရင်55ရာခိုင်နှုန်းလောက်ပါဝင်တယ်ဆိုတော့ပါဝင်နေတဲ့အမျိုးသမီးတွေတကယ်ပဲသူတို့ဘဝအတွက်သူတို့ရဲ့လူမှုပတ်ဝန်းကျင်အတွက်ဘလို့အကျိုးရှိရဲ့ဥစ္စာတွေသူတို့လုပ်နိုင်ခဲ့တယ်ဆိုတာကိုနဲ့ပတ်သက်ပြီးတော့ကျွန်မတကယ်ပဲသိချင်လို့ပေါ့နော်ဒီလိုစာရန်ပြုစုခဲ့တာဖြစ်ပါတယ
်ဒီကချင်စစ်ရှောင်စခန်းတွေအထီကိုကိုယ်တိုင်သွားပြီးတော့ကွင်းစင်းပြီးတော့လေ့လာခဲ့တယ်ပေါ့နော်အဲ့ဒီထဲထဲမှာမှဒီမန်ဂျာရန်ကိုကိုယ်တိုင်သွားပြီးတော့သွားခဲ့တယ်အဲ့လိုကိုယ်တိုင်သွားကွင်းစင်းပြီးတော့လေ့လာတဲ့အခါမှာဒီအမျိုးသမီးတွေရဲ့ဒီနေ့စဉ်လူမှုဘဝတွေနောက်သူတို့လုပ်နိုင်စွမ်းရည်ရှိနေတဲ့ကိစ္စတွေကိုသွားပြီးစုံစမ်းတဲ့အခါမှာသူတို့အတွက်ဘလူးစိန်ခေါ်မှုတွေရှိနေတယ်ဆိုတာကိုတွေ့ခဲ့ရလဲနောက်သူတို့အမှဘလူးအခက်ခဲတွေရှိနေတယ်ဆိုတဲ့ဟာကိုရောမြင်ခဲ့ရပါလဲရှင
်ဟုတ်ကဲ့မိုင်ချောင်ရောင်ဆိုတဲ့မြို့ကပေါ့နော်ဒီ KIA control area ဖြစ်တယ်ပေါ့ KIA ထိန်းချုပ်တဲ့နယ်မြေဖြစ်တယ်ဒုက္ခတဲ့စခန်းနှစ်ခုထဲမှာကျမကဒီပါကထောင်ဒုက္ခတဲ့စခန်းကိုရွေးရတယ်ပေါ့အဲ့ဒီစခန်းကလူ3500လောက်ရှိရဆိုတော့ကျမကအဲ့ဒီမှာအင်တာဗျူးတော့ကလူ50လောက်ကိုအင်တာဗျူးပြီးတော့ကျမဒီresearch လုပ်ခဲ့ရပါတော့ကျမဒီလိုမျိုး focus group တွေ interview ရဲ့နောက်ပြီးကျတော့လူတဦးတယောက်ချင်းနောက်ပြီးကျတော့ဒီ case study နဲ့နောက်ပြီးကျတော့အမေအဖေနဲ့ပြီးတော့ဒီသူတို့ကိုတကယ်ပဲ training ပေးတဲ့ဒီ CSO တွေကို interview ပြီးတော့ကျမလုပ်လာခဲ့ရပေါ့ကျမသွားလေ့လာတဲ့အချိန်မှာတော့ဒီ3ခုပေါ့နော်တွေ့ခဲ့တယ်တစ်ခုကဒီကျမရေးနဲ့ပတ်သက်ပြီးတော့အဲသူတို့ရဲ့အမြင်တွေနောက်ပြီးကျတော့စီးပွားရေးနဲ့ပတ်သက်ပြီးတော့ဒီသူတို့လောက်ကင်နိုင်တဲ့ swan a တွေနောက်ပြီးတော့ပညာရေးနဲ့ပတ်သက်ပြီးတော့သူတို့တိလာတဲ့အမြင်တွေကိုကျွန်မတွေ့ခဲ့ဥမာဒီ sea boy နဲ့ပတ်သက်ပြီးတော့သူတို့ပို့ပြီးတော့ independent ဖြစ်လာတယ်သူတို့ကိုသူတို့တကယ်ပဲဒီ sea boy လုံးမဲ့ပေါ့နော်ဒီ camp ထဲမှာပဲဖြစ်စေ sea boy လုံးမဲ့အခွင့်အလမ်းလေးတွေကိုသူတို့လေလာတင်ယူနိုင်ခဲ့တယ်နောက်ပြီးကျတော့ဒီပညာရေးနဲ့ပတ်သက်ပြီးတော့သူတို့ဂျီဂျန်တာဆိုတဲ့ဥစ္စာကိုသူတို့တေချာလေးကိုသိခဲ့တယ်နောက်ပြီးကျတော့ဒီ decision making တွေကိုလည်းပေါ့နော်သူတို့အိမ်ထဲမှာရောသူ့ပတ်ဝန်းကျင်မှာရောသူတို့ပို့ပြီးတော့တည်လာခဲ့အဆောင်ကဆိုရင်ဒီပညာရက်တွေကဒီ CSO တွေမလာသေးခင်သူတို့ဘာမှတည်ရမဟုတ်ဘူးသူတို့ကဟိုးဘက်ဒီတော်ရီတောင်းနေမှာပဲနေတဲ့အမျိုးသမီးတွေဆိုတော့ဒီဒါတွေကိုသူတို့မသိခဲ့ဘူးပေါ့နော်ဒါပေမဲ့ဒီ CSO တွေလာပြီးတော့သူတို့ training ပေးတယ်နောက်ပြီးကျလိုအပ်တဲ့ပစ္စည်းတွေဆောင်ရှောက်မှုတွေပေးတဲ့အတွက်ကြောင့်မလို့သူတို့ဒါတွေကိုလေ့လာခဲ့တာတွေကိုတွေ့ခဲ့ရတယ်ပေါ့နော်
အဲ့တော့နန်းလပိုင်သူတို့မေးတဲ့အခါမှာသူတို့ကိုနိုင်ကလည်းသူတို့ရဲ့လေးလာတင်ယူခဲ့တဲ့ဟာတွေနောက်သူတို့ပို့ပြီးတော့မှတိနားလဲခဲ့ရတဲ့ဒီပညာရက်တွေအသိပညာတွေနဲ့ပတ်သက်ပြီးတော့ဗောနော်အခုဒီမျိုးသမီးတွေကနေတစင်ဘလို့ပြန်ပြီးတော့မှဒီအချိုးပြုလုပ်ငန်းတွေကိုပြန်လုပ်ဖို့သူတို့စိတ်ကူးတွေရှိလဲဆိုတာဗောပြောပြခဲ့တာရှိလားအဲ့ဒါလည်းနည်းနည်းပြန်မျှဝေပေးပါအောင်ရှင
်ဟုတ်ကဲ့ဒါနဲ့ပတ်သက်ပြီးတော့သူတို့မှဒီစီပေါ်ရေးနဲ့ပတ်သက်ပြီးတော့လှုပ်လာတဲ့အခွင့်အလမ်းတွေကိုအတိုင်းအတာတစ်ခုတည်းလုပ်နိုင်ခဲ့ရပါတော့။ဟို income အများကြီးမရပေမဲ့ဒါပေမဲ့သူတို့ဒီနေစဉ်ဘဝရှင်သန်ရေးအတွက်ပေါ့နော်။တစ်ခုခုလှုပ်ရမယ်ဆိုတဲ့အဥ္စာကိုသူတို့သိပြီးတော့တကယ်ပဲဒီဥပမာစက်ပြားလေးလှုပ်တာဖြစ်ဖြစ်သို့မဟုတ်ဒီရက်ကန်းရက်တာလေးနဲ့ဖြစ်ဖြစ်ပေါ့ကိုယ့်ရဲ့တနိုင်တပိုင်းစာစီပေါ်ရေးကိုသူတို့လုပ်နိုင်ခဲ့တယ်။နောက်ပြီးကျတော့ဒီအမျိုးသမီးအခွင့်အရေးကိုလည်းသူတို့အဆောင်ကဆိုရင်နားမလဲဘူး။ကျမတို့ကချင်တွေကယောက်ျားကိုပဲဥထိတ်ထားရမယ်ဆိုတော့ရိုးရအစင်လာကနေလာတဲ့အတွက်ကြောင့်မလို့ဒါတွေကိုအော်အမျိုးသမီးအခွင့်အရေးတွေလည်းရှိပါလား။ကိုကလည်းတကယ်ပဲဒီစုံဖြတ်ချက်တွေကိုချနိုင်ပါလားဆိုတဲ့ဥစ္စာတွေကိုနားလေသဘောပေါက်ခဲ့တယ်။ကိုကိုမတရားလုပ်တဲ့ဥစ္စာတွေနောက်ပြီးကျတော့အနိုင်ထက်နှင်းပြုတဲ့ဥစ္စာတွေကိုလည်းကိုကပြောဆိုလာဖို့အတွက်တတိရှိလာတယ်ပေါ့နော်။နောက်ပြီးကျတော့အဲ့ဒီတတိရှိလာရုံတည်းမကဘူး။ကိုယုံကြည်မှုတွေရှိလာရုံတည်းမကဘဲနဲ့ပေါ့နော်။ဒီပတ်ဝန်းကျင်မှာရှိတဲ့အမျိုးသမီးတွေကသူတို့စုစည်းပြီးတော့သူတို့ဒီအဖွဲ့အစည်းတည်တည်လေးတွေပေါ့နော်။ဒီ camp ထဲမှာသူတို့လှုပ်လာနိုင်ခဲ့ဒါပေမဲ့အခုကျမဒီစာရန်ပြုစုတဲ့နောက်ပိုင်းမှာဗာတွေ့ရလဲဆိုတော့ဘယ်လိုဖြစ်လဲဆိုတော့ဒီအသိပညာရတယ်ကိုယ့်ရဲ့အမျိုးသမီးအခွင့်အရေးတွေကိုသိရှိရဲဆိုပေမဲ့ကိုယ့်ရဲ့အိမ်ထဲမှာသို့မဟုတ်ပတ်ဝန်းကျင်မှာကဆုံးဖြတ်ချက်ချနိုင်ဖို့အတွက်အဆင့်ကိုပေါ့အဲ့ဒီမှာ limitation တွေရှိနေတဲ့အရာကိုတွေ့ခဲ့ရတယ်ပေါ့နော်။နောက်ပြီးတော့ဒီဒုက္ခတဲ့စခန်းကော်မတီမှာလည်းအရေးအတွက်အရာပါဝင်မှုလည်းနည်းနေသေးတယ်။နောက်ပြီးကျတကယ်ပဲဆုံးဖြတ်ချက်ချတော့မလားဆိုတဲ့အချိန်မှာလည်းသူတို့ကိုဆုံးဖြတ်ချက်ချခွင့်မပေးသေးတဲ့အချိန်တွေမျိုးတွေရှိနေသေးတဲ့အဥ္စာကိုတွေ့ရတယ်။အဲအကြောင်းမလို့ပေါ့နော်။ကျွန်မပြောချင်တာကဒီအရက်ဘက်လူမှုအဖွဲ့အစည်းတွေပေးတဲ့တင်ဒန်းတွေထောက်ပံ့နေတဲ့တဲ့မရပဲနဲ့ပေါ့နော်အပြင်မှာရှိရပတ်ဝန်းကျင်ဘက်ကလည်းပေါ့ပိုးမှုရှိဖို့လိုတယ်ပေါ့နော်အဲဒါကြောင့်မလို့အကုန်လုံးလက်တွဲပူပေါင်းဆောင်ရွက်ဖို့လိုတယ်ပေါ့နော
်နန္ဒဖိုင်နေနဲ့ဒီမိုင်းချယန်ကရှိတဲ့ကချင်စစ်ပြေးစစ်ကြောင်ဒုက္ခသည်စခန်းကိုကိုယ်တိုင်လည်းသွားပြီးတော့လေ့လာခဲ့တယ်ဒီစာတန်းကိုဖတ်ရှုလေ့လာရတဲ့ဒီပုံကိုယ်တွေအနေနဲ့ပေါ့နော်အမျိုးသမီးဆိုလို့ရှိရင်လည်းအမျိုးသမီးအလျောက်ဒီနောက်ပြီးတော့အမျိုးသားဆိုရင်လည်းအမျိုးသားအလျောက်နောက်ခေါင်းဆောင်ပိုင်းနေတက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေအဖွဲ့အစည်းတွေအတွက်ပေါ့နော်ဒီစာတန်းကနေပြီးတော့တဆင့်ပေါ့နော်ဒီချင်းမျိုးသမီးတွေအကိုစားဘလို့သတင်းစကားမျိုးတွေပါနိုင်မယ်လို့မျှော်လင့်တယ
်ဟုတ်ကဲ့ပါ The Role of Civil Society Organization in Women Empowerment ဆိုတဲ့စာအုပ်လေးကိုပေါ့နော်ကျွန်မတကယ်ပဲအဲ့ဒီပါကထောင်ဒုက္ခတဲ့စခန်းမှာသွားပြီးတော့လေ့လာခဲ့ပြီးဒီစာအုပ်လည်းထွက်ခဲ့ပြီးပေါ့နော်ဒီစာအုပ်လေးကိုထိုင်းနိုင်ငံချင်းမိုင်တက္ကသိုလ်မှာသွားပြီးတော့ရှာလို့လည်းရရပေါ့နော် online မှာလည်းကြည့်ရှုလို့ရရပေါ့နော်ဒီစာအုပ်လေးကဆိုရင်တကယ်ပဲအသိပညာပေးရစာအုပ်လေးပေါ့နော်ကျမတို့ဒီချင်းပြည်နယ်မှာရှိတဲ့ဒုက္ခတဲ့အမျိုးသမီးတွေရဲ့ဘဝကိုပူဆနာလာမယ်ပို့အတွက်ရဲ့နောက်ပြီးကြတော့ဒီအခုလာမဲ့မျိုးဆက်တဲ့အမျိုးသမီးတွေအတွက်လည်းခွန်အားဖြစ်စေမဲ့စာအုပ်လေးလို့ကျမယုံကြည်ပါတယ်ဒီစာအုပ်လေးကဒုက္ခတဲ့အမျိုးသမီးတွေရဲ့ဘဝအကုန်လုံးကိုလွမ်းခြုံထားတာမဟုတ်ပေမဲ့ပေါ့နော်သူတို့အတွက်ဒီရှေ့ဆက်ဖို့အတွက်ခွန်အားပေးနိုင်မဲ့စာအုပ်လေးလို့လည်းမျှော်လင့်ပါတယ်ကျမတို့ကချင်ပြည်နယ်မှာရှိတဲ့ဒုက္ခသည်စခန်းတွေမှာနေနေကြတဲ့အမျိုးသမီးတွေအားလုံးသူတို့ဘေးကင်းလုံခြုံပြီးတော့ဂုဏ်သိက္ခာရှိစွာနဲ့အားလုံးအိမ်ပြန်နိုင်ကြပါစေလို့ကျမဆုတောင်းပါတယ်